များခင်ဗျာပြီးခဲ့တဲ့ဒီဇင်ဘာလကတိုင်ဝမ်မှာအမျိုးသမီးတစ်ယောက်ဟာလမ်းသွားရင်းနဲ့နားနှာခေါင်းမျက်စိနဲ့ပါးစပ်တွေကနေသွေးတွေထွက်လာတာလမ်းပေါ်မှာလဲကျပြေဆုံးသွားလေတဲ့။ဒါကြောင့်ဒီလိုသေရတာလဲလို့အဖြေရှာဖို့အလောင်းကိုခွဲစိတ်လိုက်တဲ့ခါမှာတော့ပြေဆုံးရတဲ့အကြောင်းရင်းကိုသိရပါတယ်။ဒီအာဆနစ်အစိတ်သိဉင်းကြောက်လို့ဆိုပါတယ်။အာဆနစ်ဆိုတာမြန်မာတွေကစိန်လို့ခေါ်တဲ့အစိတ်ပဲဖြစ်တယ်။ဘယ်ကနေဒီအာဆနစ်အစိတ်သိရတာလဲ။ရဲတွေကအဆင့်ဆင့်လေးလာတယ်။မသင်္ကာသူတွေကိုရှာတာပေါ့။ဒါပေမဲ့အဖြေရှာလို့မရဘူး။နောက်ဆုံးတက္ကသိုလ်ကသိပညာပါမောက္ခတယောက်ကိုအကူအညီတောင်းတယ်။ပါမောက္ခကသူမဘာစားခဲ့တယ်လဲဆိုတာကိုသိဖို့သေသေးချာချာလေ့လာပါတယ်။နိုင်ဝက်လောက်အကြာမှာအဖြေရှာတွေ့သွားတယ်။ဒီအမျိုးသမီးဟာသူ့ဘာသာသူတတ်ပေတာလည်းမဟုတ်ဘူး။တစုံတစ်ယောက်ကတတ်တာလည်းမဟုတ်ပါဘူး။မသိနားမလည်လို့သေဆုံးရပါတည်း။သူမဟာဗိုက်တာမင်စီကိုနေ့တိုင်းစားတယ်။ဒါလည်းကြပ်တနာမဟုတ်ပါဘူး။ဒါပေမဲ့အဲ့ဒီနေ့မှာသူမဟာပဇွန်အတော်များများကိုလည်းစားခဲ့တယ်။ဒါဟာလဲသူ့ဘာသာသူတော့ဘာမှပြဿနာမရှိပါဘူး။သူမရဲ့မိသားစုနဲ့အတူဒီလိုစားတာပါပဲ။တန်တဲ့သူတွေကဘာမှမဖြစ်ဘူး။ဒါပေမဲ့ပြဿနာကဗိုက်တာမင်စီနဲ့ပဇွန်ကိုတွဲစားတဲ့အခါမှာဖြစ်လာတာပါပဲ။အမေရိကန်ပြည်တော်စုชิคาโกတက်ကတူကသူတေသနာပြုလုပ်ထားရမှာပင်လယ်မှာရှိတဲ့အခွန်ပါစွာတဲ့ပဇွန်အမျိုးသားများမှာပိုတက်ဆီယမ်အာဆနိုက်ပမာဏမြင့်မားနေတာကိုတွေ့ရပါတဲ့ဒီအာဆနိုက်ဓာတ်ပေါင်းတွေကိုဗိုက်တာမင်စီနဲ့ထိတွေ့စေတဲ့အခါမှာမူလအန်ဒီယမရှိတဲ့အာဆနိုက်5အောက်ဆိုက်ဟာအန်ဒီယရှိတဲ့အာဆနိုက်3အောက်ဆိုက်ကိုပြောင်းလဲသွားပါလေတော့တယ်အဲ့ဒီအာဆနစ်3အောက်ဆိုင်ဟာကျွန်တော်တို့ခေါ်နေတဲ့စိန်ဆိုတဲ့အစိတ်ပါပဲဒါပေမဲ့ဘယ်သူမဆိုအာဆနစ်အပုံတစ်ဖလန်းပုံ60ပုံတို့မဟုတ် 60 parts per million 60 ppm ပါတဲ့ရေကိုတောက်သုံးရင်တော့သေရပါတယ်ဒါကြောင့်မြန်မာတွေကစိန်နဲ့သံမယောကိုတောက်ရင်သေကြောင်းရှေ့ကလေးကတိကျတာဖြစ်တယ်သူတစ်ခုတည်းကိုစားရင်အန္တရာယ်မရှိပေမဲ့တွဲစားရင်အန္တရာယ်ရှိတဲ့အစားအစာတွေဆိုပြီးမြန်မာတွေယုံကြည်ထားတာတွေအများကြီးရှိပါတယ်။ဥပမာဘဲဦးနဲ့ဖရဲစီမင်းကွတ်စီနဲ့ကြကြပဲမြင့်နဲ့ချောကလက်ဆိုပြီးရေးထားတာတွေရှိတယ်။သိပ္ပံကြီးကြကြဆန်းစစ်ထားခြင်းတော့မရှိပါဘူး။ဒါပေမဲ့ပလော့ပီနံဦးနဲ့အချင်းတွဲစားရင်တော့သေဆုံးရပါတယ်။ဘာကြောင့်လဲဆိုတော့ပလော့ပီနံဦးရဲ့အခွန်နဲ့အစားမြင်တွေကြားမှာစိုင်းနိုင်ဆိုတာတွေရှိတယ်အဲ့ဒီစိုင်းနိုင်ဟာအချက်နဲ့တွေ့ရင်ထွက်လာပြီးအန်ဒီရပေးတော့တာပဲဥပမာပလောပီနံဥပြုတ်စားပြီးချင်းမောင်ဟင်းစားလို့သေတဲ့သာရကတွေရှိပါတယ်ဒီတိုင်းပဲပဲမြင့်မှာလဲစိုင်းနိုင်အစိတ်အနှဲငယ်ပါတာကိုတွေ့ရတယ်လွန်ခဲ့တဲ့3နှစ်လောက်ကရန်ကုန်မြို့ဆင်ကြီးဖုံးကမူဂျိုကျောင်းတစ်ကျောင်းမှာနေ့လယ်ဘက်ကလေးတွေအိတ်အောင်ဆိုပြီးကလေးတွေကိုဘာမင်တွန်သာကူနဲ့ထမ်းရက်တွေကိုကြိုချက်တိုက်ကြွေးခဲ့ပါတယ်။စားတော့ပြီးတော့ကလေးတွေအိတ်လိုက်ကြတာပြန်မထတော့ပါဘူး။အားလုံးအသက်ဆုံးရှုံးသွားခဲ့ပါတယ်။တိုက်ကြွေးတဲ့ဆီယမ်မကိုယ်တိုင်လည်းမိမိကိုယ်ကိုသတ်သေးသွားတယ်လို့ဆိုကြပါတယ်။သတင်းပွင့်လင်းခြင်းမရှိတဲ့အတွက်ဘာကြောင့်ဘလို့ဖြစ်တယ်ဆိုတာကိုဆက်လက်မသိရပါဘူး။တကယ်တမ်းစိုင်းလိုက်ကပြင်းထန်တဲ့အဆိတ်ဖြစ်ပေမဲ့အာဆန်နစ်ကတော့အားပြော့ပါတယ်။အာဆနစ်ကိုရှေးအခါကသေဝအဖြစ်သုံးကြပါလေရှေးခေတ်ကနန်းတွင်းတွေမှာနန်းတွင်းသူနန်းတွင်းသားတွေဟာရောဂါကာကွယ်ဖို့အာဆနစ်အနှဲငယ်ကိုနေ့စဉ်စောက်ကြတယ်လို့ဆိုတယ်အာဆနစ်ပမာဏညီမျှဟာကျန်းမာရေးကိုထိခိုက်စေနိုင်ပါသလဲဒေလာထားချက်အရအာဆနစ်အပုံ3000ပုံ150ပုံသို့မဟုတ် 150ပပဘီလီယံပမာဏအောက်မှာရှိတဲ့ရေတွင်းရေကန် ဒီဘုံပန်ရီတို့ကိုတောက်သုံးပါကအန္တရာယ်မရှိဘူးလို့ဆိုပါတယ်။တောက်သုံးရီမှာအန္တရာယ်မရှိလို့သတ်မှတ်ထားတဲ့ပမာဏကတော့10ပတ်ပါဘီလီယံသာဖြစ်တယ်။ဘင်္ဂလားဒေ့ရှ်ကအချို့ရေတွင်းရေကန်တွေနဲ့နာဂက်စ်အလွန်တိုက်တာတွေ့ရှိရတဲ့ AOD တိုက်တောက်သုံးရီကန်တွေမှာအာဆနစ်ပမာဏဟာခွင့်ပြုပမာဏထက်အတော်လေးများကြောင်တွေ့ရပါတယ်။သို့တော့ယနေ့တိုင်အာဆနစ်အစိတ်ဖြစ်ရခြင်းလက္ခဏာအများပြားကိုမြန်မာပြည်မှာမတွေ့ရသေးပါဘူး။သောတာရှင်ပြည်သူများစိတ်ပံပညာဗဟုသုတပြေဝကြပါစေ။ကျွန်တော်မောင်ပတ်ဖြစ်ပါ။